မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာအခုအတန်လွတ်နေတဲ့အချိန်မှာပဲကြားနာနေပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးလုံးတပ်ဖြတ်မှုလို့ခေါင်းစဉ်ပေးထားတဲ့ကြားနာပွဲမှာတော့ VOA ရဲ့ Plugin အစီအစဉ်တင်ဆက်သူ Greater Van Staden တန်နောက်နိုင်ငံတကာပြည်ပကလိလာရေးဖွဲ့ ICG ညွှန်ကြားရေးမှူး Stephen Pomper တို့ထွက်ဆိုနေကြတာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံရေးရာကော်မတီဥက္ကဋ္ဌ Advice ကတော့ဆက်စုနှစ်နဲ့ချီလူခွင့်ရေးချိုးဖောက်မှုတွေဆုံးရှုံးနေတဲ့ရိုဟင်ဂျာတွေဟာပြည်ကနေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်နောက်ထပ်သိမ်းနဲ့ချီထွက်ပြေးခဲ့ကြရတဲ့အကြောင်းပြောဆိုခဲ့တာပါမြန်မာစစ်တပ်ရဲ့စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တတ်မှတ်နိုင်တဲ့အကြောင်းနဲ့တာဝန်ရှိတဲ့မြန်မာစစ်ကောင်းဆောင်တွေကိုလည်းအရေးယူဖို့လိုအကြောင်းပြောဆိုခဲ့ပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အမေရိကန်အစိုးရကဖိအားပေးဖို့လည်းတိုက်တွန်းထားတာပါအမေရိကန်ဆိုရကတော့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ထားပေမဲ့နိုင်ငံတကာဥပဒေရပြဋ္ဌာန်းထားတဲ့လူမျိုးရုံးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့တော့မဆုံးဖြတ်ရသေးပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာစစ်တပ်ကအဓိကတာဝန်ရှိတဲ့အကြောင်းတင်းအားနေမှာပဲအစဉ်ကစားသောထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကလွန်ကျွေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ဒီ ISIS ရဲ့အုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာရိုဟင်ဂျာတွေပေါ်စိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားကြတာပါမြန်မာစိုးရွားနဲ့မြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့လောက်လူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိတဲ့အကြောင်းနဲ့ကျူးလွန်မှုတစ်ချို့ကိုလည်းဖော်ထုတ်အရေးယူမှုတွေရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားကြတာဖြစ်ပါတယ်